ုဖွဲ့တည်ထားတဲ့ဒီမန်လေးမြို့ငင်းညံ့မှုထိန်းသိမ်းရေးကော်မတီကနေပြီးတော့ဒီမန်လေးမြို့တည်ငြိမ်ရေးအတွက်ကိုဗာရင်များလှုပ်ရှားသွားဖို့ရှိမလဲမသိဘူးဗျ။
အဓိကတော့ဂျမ်းမြန်ပဲပေါ့ဗျာ။အခုနေ့ဗာရင်ကြီးကသူဒီမှာတော့မှတကယ်ဂျမ်းမြန်ကတော့ဗုဒ္ဓဘာသာနဲ့ကျွန်တော်ဒီအစ္စလာမ်ကြားပေါ့ဗျာ။ပြစ်နေတဲ့ဒီပြဿနာလေးပေါ့။ဒီပြဿနာရဲ့စိမြစ်တွေအားလုံးသိနိုင်ဖို့လည်းခင်းနေတယ်။သို့တော်လည်းဗာရင်ပြည်ပြည်ကျွန်တော်တို့ကလက်ရှိဖြစ်နေတဲ့အနေအထားပေါ်ကနေထပ်ပြီးတော့ဆိုးပြီးမဖြစ်အောင်ကျွန်တော်တို့ငကိုမန်လေးရဲ့လှတဲ့တည်လေးပြက်သွားတာကိုပြန်ပြီးတည်ငြိမ်တော့ပြန်တက်မှတ်ဖို့ပေါ့ဗျာ။နိုင်သမျှထမ်းပါပေါ့။အဲ့တော့ဘယ်လိုထမ်းမှာလဲဆိုတော့ဂျမ်းမြန်ယူရထားတာတော့ပြန်လို့ဩဝါဒခံရပွဲပြင်းဆရာတော်တန်ဃာတော်ကြီးများအရေးအဝါသားကိုခိုးပြီးတော့ဒီဆရာတော်ကြီးတွေရဲ့ဩဝါဒတွေဆရာတော်ကြီးရဲ့လမ်းညွှန်မှုတွေယူပြီးတော့နောက်ထပ်ပြီးဒီလိုအဖြစ်ဆိုးမျိုးတွေမဖြစ်ရအောင်ဖြစ်ခဲ့ရင်လည်းပဲအချိန်မီထိန်းသိမ်းနိုင်အောင်မှာတည်ရင်အမှန်တွေကျွန်တော်တို့ထုတ်ပြန်ပေးမယ်ကျွန်တော်တို့တတ်နိုင်သမျှဒါတွေကိုသို့ရင်ဒုက္ခတွေပျောက်သွားအောင်တက်ဆိုင်ရာလူမှုပရိုက်တာအတင်းပြင်းပွဲကြီးတွေအဲဒီအတင်းပြင်းပွဲကြီးတွေကိုခြေခံပြီးတော့မှရက်ွက်မြို့ရွာတွေမှာလုပ်မယ်အခုဆရာတော်ကြီးတွေဩဝါဒခံပြီးလို့ရှိရင်ကျွန်တော်တို့တက်ဆိုင်ရာဘာသာရေးကောင်းဆောင်ဒုတိယအစ္စလာမ်ကောင်းဆောင်တွေကိုလည်းပဲကျွန်တော်တို့ကလာဒီထိန်းသိမ်းနိုင်မယ်လူအချက်တွေကိုလည်းဒါကြံပြုမယ်တိုက်တော့မယ်တော်ပဲအဲဒီလိုသဘောမျိုးတွေပေါ့ဗျာဒီကတော့ဒီတရင်မှန်နေထုတ်ပြမယ်နောက်တစ်ချက်ကဖြစ်ပေါ်သွားတဲ့ကိစ္စတွေမှာလည်းပဲကျန်းဖက်လို့ရတဲ့အားလုံးကိုတရားဥပဒေနဲ့အညီတိတိယောက်ယောက်အေးအေးဖြစ်ဖို့လည်းကျွန်တော်တို့တောင်းဆိုတိုက်တွန်းတော့မယ
်မန်လေးမြို့ငင်းညံ့မှုထိန်းသိမ်းရေးကော်မတီကနေပြီးတော့ဒီအစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့ရောပူးပေါင်းပြီးတော့ဆောင်ရွက်ဖို့တွေရောရှိလားမသိဘူးဗျာ
ဥပမာပါဗျာသူတို့ကပါပဲလဲလုံးလုံးမရပါဘူးကျွန်တော်တို့ကဒီအာဏာပိုင်ဖွဲ့စည်းတွေမဟုတ်ပါဘူးကျွန်တော်တို့ကစိတ်သက်ပဲရှိတာပါတကယ်တော့သူတို့ရဲ့အကူအညီတွေမယူဘဲလုံးလုံးမရဘူးကိုဆိုတာပုံမှန်တစ်လေးလေးပြတာအတွက်ကျွန်တော်ကညဆိုတာသွားလာလို့လည်းမရနိုင်ပါဘူးတိုင်းဒေသကြီးစိုးရွားဖွဲ့အထူးသဖြင့်ဒီအာဏာပိုင်ဖွဲ့စည်းရဲ့နိုင်ငံမှုတန်းညာပါမို့မှုယူရမှာပါအဲ့ဒါကျွန်တော်တို့ကြည့်ပြဖို့လည်းကြိုးစားနေပါတယ်အောင်မြင်မအောင်မြင်ရတော့ကျွန်တော်တို့လုပ်ကြည့်မှာပဲသိရမှာပါခင်ဗျာသိရသလောက်ဆိုရင်အလားအလာအပြင်ကောင်းပါတယ်လက်ရှိလည်းပဲဒီရဲတပ်ဖွဲ့ဝင်တွေနဲ့ဟိုဂျိုရေးတွေလည်းတွေ့မြင်ကြတဲ့ဒီလိုအပြင်အားရစရာရှိပေမဲ့ဘုံပြောင်းလဲဖြစ်နေဆိုတော့ဖြစ်လာနိုင်တဲ့အတွက်အဲ့ဒါတွေလည်းပဲပြင်းကျိန်းတော့ပေါ့ဗျာနိုင်တမျှကိုဝိုင်းပြီးတော့အကြံဉာဏ်ပေါင်းစုပြီးတော့လုပ်ဖို့ပေါ့ဗျာကျွန်တော်တို့ဒီဆရာတော်ကြီးတွေအဲ့ဒါဒီတန်ဃာတော်ကြီးတွေအတွေ့အကြုံရှိတဲ့လူကြီးသူမတွေကျွန်တော်တို့မန္တလေးရဲ့အတင်းလာရမီရပါတွေမျိုးမျိုးပါတွေဦးဆောင်လိုက်ပြောပါအစိုးရဖွဲ့စည်းအကူအညီနဲ့ဆိုလို့ချင်းတော့အများဆုံးအင်းငိမ့်သွားနိုင်တယ်လို့ယူဆပါတယ်
ဆရာတို့အခုဖွဲ့တိုင်း22ဦးကော်မတီကနေပြီးတော့ထပ်ပြီးတော့တိုးချဲ့ပြီးတော့ဖွဲ့စည်းသွားဖို့ရှိလားမသိဘူးဗျ
လူအဲ့လူအဲ့လိုတူးချက်တော့မှာပဲ22ဦးဆိုတာလုပ်ငန်းဥဆောင်မှုပါဒါနဲ့ပြည့်စုံပြီးတော့မဟုတ်ဘူးဒါကျွန်တော်တို့အခုဒါဆိုတာနေ့စဉ်ဖြည့်တွင်နေကြလူတွေနဲ့ပဲဖြည့်တွင်တယ်တကယ်ကိုရက်ရွာတွေမှာဥဆောင်နေတဲ့ပုံစံတွေကျွန်တော်ထည့်သွင်းအောင်ပါပါအဲ့ဒါတွေကတော့လုပ်ကော်မတီရဲ့အောက်မှာပဲဖြည့်ပြီးဘယ်လိုပဲဖြည့်ပေါ့ဗျာတင်းတင်းလျောက်ပါတဲ့နာမည်တခုအောက်မှာရေးကြည့်တာကျွန်တော်လုပ်ငန်းအလုပ်ဖြစ်ဖို့ပေါ့ခုကတော့အချိန်ကြိုတင်းအောင်လုပ်ကြရတဲ့အတွက်အလုပ်ဖြစ်ဖို့ကိုဦးစားပေးနေတဲ့အတွက် hardware ပျောက်ကွက်တည်ရှိနေတယ်သို့တော်လည်းစေတနာအပြီးကကြားရတဲ့အားလုံးပေါင်းစည်းပြီးလုပ်မှာဖြစ်တယ်ဟုတ်ဘယ်သူကဘာပဲပါတီပဲရောင်သွေးဥမှာအဲ့ဒါကြီးခွဲခြားခြံလက်ထားမှာမဟုတ်ပါဘူ
းဆရာတို့အခုလုပ်တဲ့အခါမှာရောဘယ်လိုအခက်အခဲတွေများရင်ဆိုင်ရနိုင်တယ်လို့ဒီက
အဘာရီခက်ခဲရှိနိုင်တယ်ဆိုတော့ခုနယုံကြည်မှုပြင်ထန်နေတဲ့ဒီနှစ်ဖက်ဖွဲ့စည်းတွေရှိတယ်အဲ့ဒီဖွဲ့စည်းတွေကတန်တရာဒုံမုတ်ဟလာတခုခုအထင်မြင်မားနိုင်တဲ့အနေအထားမျိုးကြုံညုံနိုင်တယ်ပေါ့ဗျာအဲ့တော့ဒါလေးတွေအထူးတွေ့ရတယ်ကျေသူတော့လည်းပဲတကယ်လက်တွေစီးစီးကြရရှင်းရှင်းပြတဲ့အခါမှာတော့ဥပဒေသာသာဆော့ချော်ရေးလို့ပါလို့ဆိုတာရှိတယ်ဒါတကယ်အဖြစ်အမှန်တွေပေါ်ပါသုံးသပ်ဖို့သူတို့ကိုယ်တိုင်လည်းတိုက်တွန်းတယ်သူတို့ကိုယ်တိုင်လည်းကလည်းဒီလိုဟာဒီမလိုလားဆိုတာလည်းရှင်းပြတယ်အဲ့ကျွန်တော်တို့ဖွဲ့စည်းကစံပါတာတွေကိုပဲကာဝယ်မှာလားဆိုတာမျိုးတွေလည်းဒီကြေညာသွားနိုင်တယ်ဆိုလိုချင်တာကတော့ဒီလုံကြီးလောဟာစဉ်းစားတွေးခေါ်ပြီးတော့မှချင့်ချိန်ပြီးလုပ်ရမှာပဲစိတ်ပြီးတော့ logic ကျွန်တော်လုပ်ပြရင်လည်းပဲကျွန်တော်လုပ်မဲ့ဒီလုပ်ငန်းဝင်ပေါ့ဒေတာကနေပြင်မှာအချင်းချင်းလဲမလာပေးတော့နည်းနည်းအဲ့ဒီအခက်အခဲတော့ရှိနိုင်တယ်ပေါ့ဗျာနောက်တစ်ချက်ကတော့သက်ဆိုင်ရာဒိုက်ဒေတာကြီးသူ့အဖွဲ့နဲ့အာရမန်မင်းရဲ့အတိမပြည့်မှုတွေလိုပါသေးတယ်ဒါမှလည်းကျွန်တော်တို့ကသူ့အဖွဲ့ကြီးကအကူအညီနဲ့လုပ်နိုင်မှာပြန်လာပြီးအကူအညီမှုတွေအဲ့ဒီဟာတွေရဖို့အခက်အခဲလေးရှိတာပေါ့ဗျာဒါပေမဲ့ကြီးမားတဲ့အခက်အခဲတော့မရှိပါဘူးဘာလို့လဲကျွန်တော်တို့ကတော့လူကြီးမှုနဲ့လုပ်ကြတာဖြစ်တဲ့အတွက်တော့ချိန်တိုတဲ့မှာတော့ကျွန်တော်တို့အောင်မြင်မဲ့လာလာပြီးတွေ့ပါတယ
်ကျေးဇူးပါပဲဗျာ